မြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ပွားနေတာကြောင့်အိန္ဒိယနဲ့မြန်မာနိုင်ငံနယ်စပ်ကိုအိန္ဒိယတပ်ဖွဲ့နှစ်ခုထပ်ပြီးတော့ဆစ်လွတ်ထားကြောင်းဖေဖော်ဝါရီ18ရက်နေ့ထုတ် SM Tribune သတင်းစာမှာဖော်ပြထားပါတယ်။မီဇိုရန်ပြည်နယ်တောင်ပိုင်းလောင်တိုက်ခိုင်ကိုဆစ်လွတ်ထားတာပါ။အဲ့ဒီဒေသမှာအခုလစာမိုင်းတုန်းကမြန်မာနဲ့ရခိုင်တပ်တွေအကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်ပိုင်းအခုလိုအိန္ဒိယအစိုးရတပ်တွေကိုဆစ်လွတ်ခဲ့တာပါ။အိန္ဒိယတပ်ဖွဲ့တွေရဲ့တာဝန်ကတော့စစ်သွေးကြွတွေနေဆက်ဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတဲကိုဝင်ရောက်လာမဲ့အရေးကိုကာကွယ်ဖို့နဲ့စစ်ပြေးဒုက္ခသည်တွေရေးဖြည့်ရှင်းညီနိုင်မှုတွေလှုပ်ဆောင်ဖို့ပါပဲ။အိန္ဒိယတပ်ဖွဲ့တွေနေဆက်ကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အင်တာနက်လူမှုကွန်ရက်တွေထဲမှာပြန့်နှံ့နေတာကြောင့်လူတွေတော်များကထိတ်လန့်ဖြစ်နေခဲ့ကြပါတယ်။ဒါပေမဲ့ဒေသခံအာဏာပိုင်တွေပြောတာကတော့ပြီးခဲ့တဲ့နှစ်ခရဲကအိန္ဒိယနိုင်ငံနဲ့နေဆက်ကိုဖြတ်ကျော်ပြီးတော့ရောက်လာတဲ့ဒုက္ခသည်တွေမရှိကြောင်းနဲ့ထိတ်လန့်မဖြစ်ကြဘူးလို့ပြောကြပါတယ်။ပြီးခဲ့တဲ့2019ခုနှစ်ကုန်ပိုင်းနိုဝင်ဘာလတုန်းကတော့ရခိုင်တပ်ဖွဲ့တွေကိုမြန်မာတပ်ကနှိမ်နှင်းမှုတွေလုပ်ခဲ့လို့ရခိုင်ပြည်နယ်တွေကလူ1900ကျော်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲမှာဒုက္ခသည်တွေဖြစ်ခိုလုံခဲ့ကြပါသေးတယ်။ပြီးခဲ့တဲ့စနေနေ့တုန်းကတစ်ကြိမ်ဒုက္ခသည်တွေတထုပ်ထောက်လာခဲ့သေးတယ်လို့အိန္ဒိယအရာရှိတွေကဆိုပါတယ်။